အခုဆက်လက်ပြီးတော့တိုင်းရင်းသတင်းလွှာအစီအစဉ်ကိုနေဆက်သတင်းတောက်တွေကစူးစီးတင်ဆက်မှာပါ။
ပတ်စဉ်တင်ဆက်သွားမယ့်တန်ရင်တည်င်းလွာကကြိုဆိုပါရစေ။မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။ကျွန်မကအာမီပါ BNY နော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ရှမ်းပြည်မြောက်ပိုင်းမှာဖြစ်ပွားနေတဲ့တိုက်ပွဲအတွင်း RCSS SSA ရှမ်းပြည်တပ်မတော်ဟာဒုတာဝန်အရေးသုံးပါးနဲ့လူထုအကျိုးစီးပွားကိုထိပါလာနေသလိုတအံပလောင်တပ်ဖွဲ့ကိုလည်းအစံဖက်အဖွဲ့ဖြစ်ကာကွယ်ရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။တိုင်းနာလက်နက်ကန်အဖွဲ့တွေအနေနဲ့လက်နက်တွေကိုစွန့်ကြဖို့တပ်မတော်ကာကွယ်ရေးဦးစီးချုပ်ကနေပြောဆိုခဲ့တယ်ဆိုတာနဲ့ညီညွတ်တော်တိုင်းနာလူမျိုးများဖက်ဒရယ်ကောင်စီ UNFC ခေါင်းဆောင်တွေနဲ့ဝန်ကြီးဦးအောင်မင်းဦးဆောင်နဲ့ပြည်အောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UPWC အဖွဲ့ဟာထိုင်းနိုင်ငံမှာတွေ့ဆုံခဲ့တဲ့အကြောင်းတွေကိုကြားကြားရမှာပါရှင
်။ကျမကနူးပန်ပါသတင်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါ။ရှမ်းပြည်နယ်မြောက်ပိုင်းလက်နက်ကင်တပ်ဖွဲ့များအကြားဖြစ်ပွားတဲ့တိုက်ပွဲတွင် RCSS SSA ရှမ်းပြည်တပ်မတော်ကနေနိုင်ငံတော်ရဲ့ဒုတာဝန်အရေးသုံးပါးနဲ့လူထုအကျိုးစီးပွားကိုထိပါလာနေပြီးတအောင်းပလောင်တပ်ဖွဲ့ကိုလည်းအကြမ်းဖက်အဖွဲ့ဖြစ်ကာကွယ်ရေးဝန်ကြီးဌာနကသတင်းထုတ်ပြန်လိုက်ပါတယ်။ဖေဖော်ဝါရီလ23ရက်နေ့ရက်စွဲနဲ့မြမအလင်းကျေးမုံသတင်းစာတွေမှာထုတ်ပြန်ထားတာပါ။အဲ့ဒီသတင်းစာမှာနေမြေကျူးကျော်နေတဲ့ RCSS SSA အနေနဲ့ဒေသအတွင်းကနေတက်ထွက်ခွာပေးဖို့ပြောပေမဲ့လက်မခံဘဲအင်အားတိုးချဲ့လာနေတဲ့အတွက်ဒေသအတွင်းရှိနေတဲ့လက်နက်ကန်တပ်ဖွဲ့အလုံးကိုတပ်မတော်ကနေရှင်းလင်းသွားမယ်လို့ဖော်ပြပါရှိပါတယ်။လက်ရှိရှမ်းပြည်နယ်မြောက်ပိုင်းဒေသဖက်မှာမြမတပ်မတော်ကနေအင်အားဖြစ်တင်းလာနေတယ်လို့နေမြေခံရှမ်းပြည်တပ်မတော်အရာရှိတဦးကပြောပါတယ်။
တန်ရင်တားလက်နက်ကင်တပ်ဖွဲ့တွေအနေနဲ့ဒီမိုကရေစီစနစ်ကိုလက်ခံတယ်ဆိုရင်လက်နက်တွေစွန့်ပြီးတရားဥပဒေနဲ့အညီတောင်းဆိုမှုတွေပြုလုပ်ကြဖို့တပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူဂျင်မင်းအွန်လိုင်းပြောဆိုချက်ကိုတပ်မတော်ပိုင်မြောက်ဒီတင်းစာမှာဖော်ပြထားပါတယ်။တပ်မတော်ကာကွယ်ရေးဦးစီးချုပ်ရဲ့လက်နက်ချရေးပြောဆိုမှုတွေဟာ NCA ပြည်ရဲ့စာချုပ်ပါချက်တွေနဲ့ကိုက်ညီမှုမရှိဘူးလို့တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးဆိုင်လာကပြောပါတယ်။တိုင်းဒါလက်နက်ကင်တပ်ဖွဲ့တွေလက်နက်ဆွံ့ယုံနဲ့မြန်မာနိုင်ငံအတွင်းဖြစ်ပွားနေတဲ့ပြည်တွင်းစစ်ကိုမရက်တနိုင်တယ်လို့တိုင်းရင်းသားတွေလက်နက်ကင်ရတဲ့အခြေအနေပြဿနာအကြောင်းရင်းကိုဖြေရှင်းဖို့လိုတယ်လို့ရှမ်းတိုင်းဒါများဒီမိုကရေစီဖွဲ့ချုပ်ကောင်းဆောင်ဆန်းညွန့်လင်ကဆိုပါတယ်။ကလောတက်နယ်စီဦးစီတက်ကရိုမှာတင်နန်းသားတွေအရာရှိတွေနဲ့တွေ့ဆုံပွဲမှာပို့ချုပ်မှုချင်းမင်းအွန်လိုင်းရဲ့ပြောဆိုချက်ကိုတပ်မတော်ပိုင်မြဝတီတင်းစာကနေဖော်ပြခဲ့ပါတယ်။
ကချင်ပြည်နယ်ဝိုင်းမော်မြို့နယ်စတုန်ကမ်ပိုင်တီဒေသကဘိန်းခင်းတွေကိုတွားရောက်ဖျက်ဆီးဖို့သက်ဆိုင်ရာအာဏာပိုင်တွေနဲ့ကချင်လူထုအခြေပြုမူရစ်စေဝါတိုက်ဖြတ်ရေးအဖွဲ့ပတ်တဆန်အဖွဲ့တို့ညှိနှိုင်းချက်အရအခုလ23ရက်နေ့ကသဘောတူညီမှုရရှိပြီးသတင်းစာရှင်းလင်းပွဲတရက်ကိုပြုလုပ်ခဲ့ကြပါတယ်။ကချင်ပြည်နယ်အတွင်းရှိရဲတပ်ဖွဲ့တပ်မတော်ဌာနဆိုင်ရာများနဲ့အတူကချင်လူထုအခြေပြုမူရစ်စေဝါတိုက်ဖြတ်ရေးအဖွဲ့ပတ်တဆန်အဖွဲ့တို့ပူးပေါင်းအဖွဲ့6ဖွဲ့ခွဲပြီးဝိုင်းမော်မြို့နယ်စတုန်ကမ်ပိုင်တီဒေသအတွင်းကျန်ရှိနေသေးတဲ့ဧကထောင်နဲ့ချီတဲ့ဘိန်းခင်းတွေကိုတိုက်ဖြတ်သွားမှာဖြစ်တယ်လို့ကချင်ပြည်နယ်ရဲတပ်ဖွဲ့မှရဲမှူးကြီးဦးချစ်ဦးကသတင်းစာရှင်းလင်းပွဲမှာပြောပါတယ်။ဝိုင်းမော်ဒေသအတွင်းဘိန်းခင်းတွေတွားရောက်ဖျက်ဆီးရမှာသက်ဆိုင်ရာရဲတပ်ဖွဲ့နဲ့တပ်မတော်တို့ကလုံခြုံရေးအနေနဲ့လက်လံပေးမှာဖြစ်ပြီးအခုလိုဒေသတွင်းကအာဏာပိုင်တွေပူးပေါင်းပါဝင်လာတာဟာအားရစရာဖြစ်တယ်လို့သတင်းစာရှင်းလင်းပွဲကိုတက်ရောက်ခဲ့တဲ့ Father ယုံဝါကပြောပါတယ်။အခုလ23ရက်နေ့မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအခုနှစ်အတွင်းဘိန်းဆိုင်ခင်ပောင်ဧက3400ဧကကျော်ဖျက်ဆီးပြီးပြီလို့ရဲမှူးကြီးဦးချစ်ဦးကပြောပါတယ်
။ရခိုင်တပ်မတော်နဲ့ဆက်ဆံမှုရှိတယ်ဆိုတဲ့ဆွဆွဲချက်နဲ့ကြောက်ဖြူဂျေးလက်တေတဖွံ့ဖြူတိုးတက်ရေးအဖွဲ့ဥက္ကဋ္ဌကိုမောင်ဧအပါဝင်3ဦးကိုမတရားအတင်းအဖွဲ့ဆက်တွယ်မှုနဲ့ဒီလ22ရက်နေ့ကကြောက်ဖြူမြို့နယ်တရားရုံးမှာတရားစွဲဆိုလိုက်ပါတယ်။သူတို့သုံးဦးကိုကြောက်ဖြူရဲစခန်းကသူ့ရဲမှုမိုးစော်သူကတရလိုလုတ်ပြီးဆွဲချက်တင်ခဲ့တာဖြစ်ပြီးမတ်လ9ရက်နေ့မှာနောက်ထပ်ယုံချင်းပေးလိုက်တယ်လို့အမှုကိုလိုက်ပါလှုပ်ဆောင်ပေးနေတဲ့ရှင်းနေဦးတင်မင်းကပြောပါတယ်။သ သူတို့သုံးဦးကိုကြောက်ဖြူမြို့နယ်လိန်ခမော်ကျေးရွာမှာရှိနေတဲ့ကိုမောင်အင်းနေအိမ်မှာစနဝိုင်လ၂၁ရက်နေ့ကစစ်ဘက်ရဲရလုံးချုပ်ရင်တပ်ဖွဲ့ကနေဖမ်းဆီးခဲ့တာပါရခိုင်တပ်မတော်နဲ့မြန်မာတပ်မတော်တို့တိုက်ပွဲတွေဖြစ်ပွားတဲ့နောက်ပိုင်းရခိုင်လူငယ်60ခန့်ကိုအာဏာပိုင်တွေကဖမ်းဆီးခဲ့ပြီးခုချိန်ထိကြောက်တော်စစ်တွေနဲ့ကြောက်ဖြူမြို့နယ်တွေမှာလူငယ်40ခန့်ကတရားရင်ဆ
Jing Po Ko, Kachin Lumio Miae, Yinje Mumono Puero Jigo, Gaba Guinness Sanchain, Guinness World Record Ga, Febuila Nasan Yaniga, Gompu Matantin Lama Tonku, Pea Kebare, Guinness Sanchain, Tin Kere Aya Tonku Garo, Gaba Jisong Yoya Si, Jing Bao, Lu Amyane Sui, Sata Nine, Kachin Yoya Timinto, Shakadane, Gaba Shi Song, Kongling, Sabaling, Punso Dick, Kowling Mamlugo, Begera Pipare. A yenidwe mamano dine legu ba gwen ma jimpani japipi me a kune maro a tip bc tare mano dine chow kune gwen a tima. Fabio lana sata yenigani, nasat don yeniti, don yet da siga dime swa jimpa kera pipare.
A ku de denwari usalat din sap bidwa mava. ဒီခေတ်ရဲ့စေးစာချုပ် NCA လက်မှတ်မရေးထိုးရသေးတဲ့ညညတော်တိုင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ခေါင်းဆောင်တွေနဲ့ဝင်ကြီးဦးအောင်မင်းဦးဆောင်တဲ့ပြည်ထောင်စုညီညာရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UBWC အဖွဲ့ဟာထိုင်းနိုင်ငံချင်းမိုင်မြို့မှာအခုလနှစ်ဆယ်နှစ်ရည်နေကတွေ့ဆုံဆွေးနွေးခဲ့ကြပါတယ်ဒီတွေ့ဆုံဆွေးနွေးမှုမှာဘာထူးခြားမှုတွေရှိပြီးဘာတွေဆွေးနွေးခဲ့ကြသလ
ဆက်လက်ဆွေးနွေးဖို့အတွက်ဖြစ်တယ်လို့မြန်မာငြိမ်းချမ်းရေးစင်တာ MPC
ကဦးလာမောင်ရွှေကအခုလိုပြောပါတယ်ကျွန်တော်တို့အနေနဲ့တော့ပုံမှန်ဒီမှာရှိတဲ့ငြိမ်းချမ်းရေးစင်တာဆက်သွားနိုင်မယ်လို့စမ်းသပ်ပါတယ်ကျွန်တော်တို့စုဝပကပြည်သားတဲ့
UPWC နဲ့UNFCA ရဲ့တွေ့ဆုံဆွေးနွေးမှုမှာငြိမ်းချမ်းရေးဆက်လက်ဆွေးနွေးနိုင်ဖို့အမြင်သဘောထားဖလှယ်တဲ့အဆင့်လောက်တာဆွေးနွေးနိုင်ခဲ့ပြီးနှစ်ဖက်ကြားတိကျတဲ့ရက်လက်တစုံတရာမရှိခဲ့ဘူးလို့နိုင်ငံရေးဆိုင်ရာဆွေးနွေးညှိနှိုင်းရေးကော်မတီ DPN အဖွဲ့ခေါင်းဆောင်ကူဦးရေကပြောပါတယ်။ကျွန်တော်ဖက်ကသဘောထားဒီရဲ့နောက်အဆုံးဖက်ကသဘောထားနောက်ကျွန်တော်ဖက်ကဟိုအမြင်သိစိတ
Council, RCSS, SSE, Apwene, UNFC, Apwewin Pete, Palong Pine, Lumiaweta U, PSLF, Apwedo Aja, Piponi, that Taipwe, Padipa Katrin, Patabi, and Nenge, Sunu Piquede, Lule, Kuurega, Akulu, Sepio Vade.
ကျွန်တော်တို့လက်ဖက်စလုံးကဟိုဆန္ဒရှိသလားမလို့ဆန္ဒရှိသလဲအဘလို့ဆက်လုပ်ဖို့ညာစင်စားတာချက်ရှိသလဲပေါ့အဲ့ဒီအားလေးကိုလည်းဦးနှုတ်ကဟိုတိပိတဲ့ဘောနဲ့ကြပါတယ်ဒီဆွေးနွေးပွဲမှာ
ဒူရီယာဥက္ကဋ္ဌနိုင်ဟန်တာအထွေထွေအတွင်းရေးမှုခူဦးရေပုံမှုချုပ်စိုက်သူပို့ချုပ်ကမ္မဦးထွန်းစော်တို့ပါဝင်ဆွေးနွေးခဲ့ကြပါတယ်ဆက်ပြီးတော့ဖေဖော်ဝါရီလ28ရက်နေ့ရောက်လာပြီဆိုရင်ချင်းလူမျိုးတွေဟာသူတို့နေထိုင်ရာဒေသတည်တည်မှာချင်းအမျိုးသားနေကိုစီကားတိုက်မြိုက်စွာဆင်နွှဲလာခဲ့တာအခုဆိုရင်
86ရှင်နှစ်မြောက်တင်တင်ပြခဲ့ပြီဖြစ်ပါတယ်ချင်းမျိုးသားနေဟာဘလို့ပေါ်ပေါက်လာတာပါလဲချင်းလူမျိုးတွေအတွက်ဘလောက်ထိအရေးပါတဲ့နေတစ်နေ့ဖြစ်ပါသလဲဆိုတာကိုတော့ကိုစလိုင်းရောဘက်ကနေစူးစီးထားပြီးနိုင်ငံရေးအနေနဲ့ခုလိုတင်ဆက်ထားပါတယ်ရှင်ချင်းမျိုးသားနေကျင်းပရတာဟာမုံမြတ်တဲ့ချင်းရိုးရာတလိတွေကိုထိန်းသိမ်းရှောက်ရှောက်ဖို့နဲ့လူမျိုးသူမျိုးဖြစ်တဲ့ဆိုတာထင်ရှားစေ
ြတယ်လို့ကျွန်တော်တို့ချင်းလူမျိုးတွေမှာလည်းလူမျိုးတစ်မျိုးဖြစ်ဒီကိုထင်ရှားစေရန်နောက်ပြီးတော့မုံမြတ်တဲ့ချင်းရိုးရာနဲ့ဒလိများထိမ့်သိမ်းဆောက်ရှောက်ရန်အတွက်ချင်းအမျိုးသားနေကိုကျင်းပရခြင်းဖြစ်ပါတယ
်1950ခုနှစ်အောက်တိုဘာလ9ရက်နေ့မှာကျင်းပခဲ့တဲ့ချင်းရေးရာကောင်စီစည်းဝေးကဖလန်းမြို့ချင်းလူထုညီလာခံကိုဆွဲပြုပြီးတော့မြေရှင်ပရိသတ်စနစ်ကိုဖျက်သိမ်းခဲ့တဲ့ဖေဖော်ဝါရီလ20ရက်နေ့ကိုချင်းမျိုးရာနေ့ဖြစ်သတ်မှတ်လာခဲ့တာဖြစ်ပါတယ်ချင်းဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဦးငိုင်ဆတ်ကတော့ချင်းမျိုးရာနေ့ဟာချင်းနဲ့သက်ဆိုင်တဲ့နေထူးနေမြတ်တွေထဲမှာအရေးကြီးသောနေ့စဉ်ဖြစ်တယ်လို့ချင်းလူမျိုးတွေကိုစီလုံးဆွေတဲ့နေ့စဉ်ဖြစ်တယ်လို့လည်းဆိုပါတယ
်ချင်းမျိုးသားနေ့ဟာကျန်တဲ့ချင်းတွေနဲ့သက်ဆိုင်နေထူးနေမြတ်တွေပို့ပြီးတော့အရေးကြီးဆုံးအခမ်းအနားမှာ ရက်တည်နေပါလေကျွန်တော်တို့ချင်းတစ်မျိုးသားလုံးရဲ့စုစည်းရာညီညွတ်ရာကျွန်တော်တို့အမျိုးသားရေးစိတ်ဓာတ်အခြေခံရာလည်းဖြစ်တယ်ဆိုတာကိုပြောချင်တယ်ပေါ့နော်
ချင်းမျိုးရနေဟာမြေရှင်ပြည်သူစနစ်ကနေဒီမိုကရေစီအုပ်ချုပ်ရေးကိုပြောင်းလဲဖို့ချင်းပြည်သူလူထုကနေရွေးချယ်ဆုံးဖြတ်ခဲ့တဲ့အနေဖြစ်တဲ့အတွက်ကြောင့်မို့လို့ချင်းလူမျိုးတွေအတွက်တကယ်မုံမြတ်တဲ့နေထူးနေမြတ်ဖြစ်တယ်လို့ချင်းသူသက်ရေးပါတီသူမှုကုရှိန်ထွန်းကပြောပါတယ
်မြေရှင်ပြည်သူစနစ်ကနေကျွန်တော်တို့ဒီမိုကရေစီစနစ်ကိုချင်းဟအူဆုံးလှမ်းခဲ့တဲ့တိုင်းသားတွေလည်းညှို့ထိုးပြပါဆိုရင်တော့ချင်းလူမျိုးပဲဖြစ်ပါလိမ့်မယ်အူဆုံးဒီမိုကရေစီကိုစပြီးချင်းသုံးခဲ့တဲ့လူမျိုးတစ်မျိုးဒါကဟိုအမရမဂုံယူတင်ဂုံယူထိုက်တဲ့မမိတ်အပ်တဲ့နေထူးနေမြတ်တစ်ခုဖြစ်တာပေါ့
ချင်းမျိုးရသားဦး CMF အနေနဲ့ကတော့ချင်းမျိုးရနေ့ကိုချင်းပြည်နယ်အတွင်းတရားဝင်ရုံးပယ်ရဖြစ်တတ်မှတ်ပေးဖို့တောင်းဆိုထားပါတယ်
ဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင
်။ရှမ်းပြည်မြောက်ပိုင်းမှာဖြစ်ပွားတဲ့တိုက်ပွဲအတွင်း RCSS SSA ရှမ်းပြည်တပ်မတော်ဟာဒုတာဝန်အရေးသုံးပါးနဲ့လူထုအကျိုးစီးပွားကိုထိပါလာနေတယ်လို့တအောင်ပလောင်တပ်ဖွဲ့ကိုလည်းအကြမ်းဖက်အဖွဲ့အဖြစ်ကာကွယ်ရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်
။တရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
တိုင်းရင်သတင်းလွှာအစီအစဉ်ပါရှင်